လူ့အခွင့်အရေးယဉ်ကျေးမှုထွန်းကားပြီးငြိမ်းချမ်းသောကမ္ဘာကြီးတည်ဆောက်နိုင်ဖို့နိုင်ငံတကာလူ့အခွင့်အရေးနေ့2019ရဲ့ဆောင်းပုံဖြစ်တဲ့လူ့အခွင့်အရေးအတွက်ရည်တည်ကြ #StandUpForHumanRights ဆိုတဲ့အတိုင်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုလူသားတိုင်းမမတ်မမတ်ရည်တည်ကာကွယ်ကြဖို့မြန်မာလူ့အခွင့်အရေးလှုပ်ရှားသူတွေကဒီကနေ့ကြားရောက်တဲ့နိုင်ငံတကာလူ့အခွင့်အရေးနေ့မှာတိုက်တွန်းလိုက်ပါတယ်။အယတားဆွေးရလက်ထက်နိုင်ငံတကာကပြစ်တင်ရှုံချဝေဖန်ရတဲ့အထိလူ့အခွင့်အရေးချိုးဖောက်မှုတွေဆွဆွဝဝဆက်ရှိနေသေးတာဟာလူ့အခွင့်အရေးချိုးဖောက်သူတွေကိုအရေးယူနိုင်မှုမရှိဘဲချိုးဖောက်ခံရသူတွေကိုဥပဒေအရကာကွယ်ပေးနိုင်မှုအနေနေသေးတဲ့အတွက်ကြောင့်ရှုမြင်ကြပါရစေ။အသေးစိတ်ကိုတော့မဆုမငါဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့69ချိန်မြောက်နိုင်ငံတကာလူ့ခွင့်ရေးနေ့အခမ်းအနားတွေကိုကမ္ဘာတဝှမ်းမှာကျင်းပတယ်လို့မြန်မာနိုင်ငံမှာလည်းရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာလူ့ခွင့်ရေးလှုပ်ရှားသူတွေနဲ့ဒီမိုကရေစီအင်အားစုတွေကပူးပေါင်းကျင်းပကြပါရစေ။လူ့ခွင့်ရေးအတွက်ရည်တည်ကြ #StandUpForHumanRights ဆိုတဲ့နိုင်ငံတကာလူ့ခွင့်ရေးနေ့2019ရဲ့ဆောင်ပုဒ်အတိုင်းကမ္ဘာကြီးမှာလူ့ခွင့်ရေးယဉ်ကျေးမှုထွန်းကားစေဖို့လူ့ခွင့်ရေးကိုအမှန်တကယ်ရရှိခံစားစေဖို့လူသားတိုင်းလူ့ခွင့်ရေးကာကွယ်ဆောင်ရှောက်မှုတွေကိုမမမမရက်ဒီကာကွယ်ဖို့ဆိုပြီးဒီနှစ်အတွက်ကုလသမဂ္ဂအဖွဲ့ကြီးကရွေးချယ်ခဲ့တာပါ #တင်ဂေတာကိုရွေးချယ်ရတာကတော့ယနေ့ခေတ်ဆိုရှယ်မီဒီယာတွေကနေထိရောက်တဲ့ဆက်သွယ်ရေးလမ်းကြောင်းတွေကနေလူ့ခွင့်ရေးလှုပ်ရှားမှုတွေပို့ပြီးတော့အချိန်မြင့်မှုနဲ့လူသားတိုင်းလူ့ခွင့်ရေးပေါ်ရက်ဒီကာကွယ်ကြဖို့တိုက်တွန်းလာတာကြောင့်ဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်သူကရွေးချယ်တင်မြှောက်လိုက်တဲ့အရသာအစိုးရလက်ထက်လူ့ခွင့်ရေးချိုးဖောက်မှုတွေရှိနေသေးတာလူ့ခွင့်ရေးလှုပ်ရှားသူတွေကြုံနေရဆဲစိန်ခေါ်မှုတွေနဲ့လက်ရှိမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကနိုင်ငံတကာလူ့ခွင့်ရေးနေ့အခမ်းအနားကိုဥဆောင်ကျင်းပခဲ့တဲ့အဖွဲ့ဖြစ်တဲ့လူ့ခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ HRDP ရဲ့အမှုဆောင်ဒါရိုက်တာဦးမြင့်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
မြန်မာနိုင်ငံမှာလူ့ခွင့်ရေးရှင်ရဆိုင်ရင်ဆိုင်ရုံးနဲ့မကိုက်ညီသေးပါဘူးဒါပေမဲ့တော်တော်ခက်ခက်ခဲခဲကိုရှေ့ဆက်ပြီးရုန်းကောက်အောင်မှာပဲမြန်မာနိုင်ငံမှာတချို့ဟာတွေကတော့မပြည့်စုံပါဘူးအပြည့်စုံသေးတာလည်းရှိအောင်မှာပေါ့လေအခုချိန်မှာတော့လူ့ခွင့်ရေးဆိုတာစကလုံးအားဖြင့်တော့ရင်ပါသွားပါတယ်တို့တော်လေသူတို့အမှန်တကယ်လူ့ခွင့်ရေးနဲ့အသားမကျနိုင်သေးပါဘူးပြောရရင်တော့လူ့ခွင့်ရေးဆိုတာဘာလဲဆိုတာကောင်းကောင်းမသိသေးဘူးလို့ပြောကြင်ပါတယ်ကောင်းကောင်းသူတို့ကိုယ်ရင်မသိရင်တော့အချိုးပေါက်ခံဖို့နှီးသွားပါပြီအဲ့ဒီနည်းနဲ့ပဲကျွန်တော်တို့တိုင်းပြည်မှာတော့ဒီလူ့ခွင့်ချိုးဖောက်မှုတွေဆက်လက်ရှင်သန်နေသေးပါပဲအစိုးရကအုပ်ချုပ်သူကအုပ်ချုပ်ခံကတော့လူ့ခွင့်ကိုလိုက်လေးစားလိုက်နာဖို့အတွက်ကိုဒါတွေကိုအစိုးရပြင်ပေးရမယ်တွတ်တော်တွေကလည်းဥပဒေပြဋ္ဌာန်းပေးရမယ်အဲ့ဒီနည်းနဲ့ရမှလူလူရဲ့တက်တာဆက်တာကြောင့်ဖြစ်လာပါ
မြန်မာနိုင်ငံမှာနိုင်ငံတကာကပြစ်တင်ဝေဖန်ရှုတ်ချရလောက်တဲ့အထိလူ့ခွေချိုးဖောက်ခံရမှုအခြေအနေတွေဆူဆူဝါးဝါဖြစ်နေတာဟာလူ့ခွေချိုးဖောက်သူတွေကိုဥပဒေကြောင်းအရအရေးယူနိုင်ခြင်းမရှိတာနောက်လူ့ခွေချိုးဖောက်ခံရသူတွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေပြဋ္ဌာန်းမှုအားနည်းနေတာကြောင့်လို့နိုင်ငံတကာလူ့ခွေနေလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်တဲ့အဖွဲ့တစ်ခုဖြစ်တဲ့AAPBB နိုင်ငံရေးအကျဉ်းသားဟောင်းများကူညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွေ့အမှုဦးတိန်နိုင်ကထောက်ပြပါတယ်
ဒီကနေ့အစိုးရဆိုလို့ရှိရင်ပြည်သူတွေရိတ်ထည့်ထားတဲ့အစိုးရဖြစ်တယ်ပေါ့ဒီအစိုးရကလည်းဒီလူ့ခွင့်ရေးတိုးတက်မြင့်မားအောင်ကာကွယ်ဖို့အတွက်ကြိုးစားနေကြတော့ကျွန်တော်တို့တွေ့ရတယ်တိုးဝင်မဲ့လည်းတိတ်တာထေရှားတဲ့တောင်းလှမ်းမှုမျိုးတိုးတက်လာတဲ့အခြေအနေမျိုးတော့ကျွန်တော်တို့မတွေ့ရဘူးအဓိကကတော့လူ့ခွင့်ရေးပြုလုပ်ခဲ့တဲ့လူတွေကပြစ်ဒဏ်ကနေပြီးတော့ကင်းလွတ်နေတဲ့ဆိုတဲ့အခြေအနေကဒီလူ့ခွင့်ရေးဖြစ်တဲ့ဘုတွေကာကွယ်ဖို့အတွက်အကြီးမားဆုံးစိတ်ခေါ်မှုလို့ပဲဟိုအဲ့လိုမြင်ပါတယ်ဒါဆိုလူ့ခွင့်ရေးချိုးဖောက်မှုမှာကျူးလွန်တဲ့လူတွေကိုထိရောက်တဲ့အရေးယူမှုတွေဆောင်ရွက်ရမယ်အရေးယူဆောင်ရွက်မှုတွေပြုနိုင်မဲ့ဥပဒေတွေကိုကျွန်တော်တို့အမြဲဆုံးပြတ်ထားစေတယ်လို့မြင်ပါတယ်ဒီနှစ်ချက်ကအဓိကလို့မြင်ပါတယ
်လူ့ခွင့်ရေးကြီးညာစာတမ်းပါအခြေခံလူ့ခွင့်ရေးတွေကိုပြည်သူလူထုကသိရှိပြီးလေးစားလိုက်နာဖို့ပညာပေးလှုံ့ဆော်မှုတွေကပို့ပြီးတော့အရေးတကြီးလှုံ့ဆော်မှုလိုအပ်နေတာအထူးသဖြင့်လူမျိုးဘာသာအသားအရောင်လိင်စိတ်ခံယူမှုကွဲပြားမှုစတဲ့လူသားတိုင်းရဲ့မတူညီကွဲပြားမှုတွေအပေါ်မှာအခြေခံလူ့ခွင့်ရေးချိုးပေါက်ခံနေရတာနှိမ်ချဆက်ဆံခံရမှုတွေပပျောက်အောင်လို့လူ့ခွင့်ရေးအတွက်လူသားတိုင်းကမမမမရက်တီပေးရမယ်ဆိုတဲ့အသိစိတ်ဓာတ်ရှိဖို့အရေးကြီးတယ်လို့လည်း Triangle အမျိုးသမီးအခွင့်အရေးလှုပ်ရှားမှုအဖွဲ့ဦးဆောင်သူမခင်လေးကလည်းထောက်ပြပါတယ်
လူ့ခွင့်ရေးဆိုတဲ့ဟာလေဒါကဘာမှာအလုံးကနေပြီးတော့သဘောတူလက်ခံပြီးတော့ပြဋ္ဌာန်းထားတဲ့ကမ္ဘာစုရသမဂ္ဂရဲ့ကြေညာစာရမ်းထဲမှာပါဝင်ပြီးသားလူတိုင်းမှာကိုယ့်ရဲ့ပါဝင်ရေးဆိုရဖြစ်တဲ့အတွက်ဒါကိုလည်းကျမတို့ကအလေးစိုက်ပြီးတော့အရေးစိုက်တကယ်ကိုစစ်စစ်တန်နဲ့ကာကွယ်မှုပိုင်းဒီကိုလုပ်ဖို့ကြိုးပါတယ်ပြည်သူပြည်သားတွေအလုံးကလည်းလူ့ခွင့်ရေးချိုးဖောက်မှုဆိုတဲ့ဟာဘယ်လိုရှိရဲတနက်နဲ့ပြင်းမှလုံးနဲ့ရိုက်မှမဟုတ်တဲ့လူတို့ဥပယောက်ကိုပဲဖြစ်စေเนาะဒီလိုမျိုးစပြောဆုံးမှုကလည်းချိုးဖောက်မှုဖြစ်တယ်ဆိုတာကိုတော့အထူးသတိထားဖို့လိုမယ်လို့ကျွန်မမြင်ပ ပါတယ
်ကဘာတဝန်းကလူသားတိုင်းလူကုန်သိခါရှိရှိနေထိုင်နိုင်ရေးနောက်စစ်မှန်ပြေဝတဲ့လူခွေအပြေဝခံစားရရှိရေးအစိုးရနဲ့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကလူခွေရဲ့အပေါ်အမှန်တကယ်လေးစားလိုက်နာပြီးတော့ဥပဒေတွေခိုင်မာစွာပြဋ္ဌာန်းပြီးတော့အကာအကွယ်ပေးဖို့ကိုလည်းလူခွေအဖွဲ့တွေဘက်ကအလေးအနက်တိုက်တွန်းကြတာပါကုလသမဂ္ဂကနိုင်ငံတိုင်းမဖြစ်မနေလိုက်နာတဲ့လူခွေဆိုင်ရာအပြည်ပြည်ဆိုင်ရာကြီးညာစာတမ်းကိုအတီးပြုတ်ပြဋ္ဌာန်းနိုင်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကိုဂုဏ်ပြုသောအဖြစ်လူခွေရဲ့နေ့အဖြစ်ကုလသမဂ္ဂအထွေထွေညီလာခံကတရားဝင်သတ်မှတ်ပြီးကျင်းပလာခဲ့တာဆိုရင်အခုဆိုရင်69ချိန်မြောက်ဖြစ်လာပြီဖြစ်ပါတယ်ရှင်